ဆေးရနာသိမ်းမှုကိုဆန့်ကျင်တဲ့အတွက်ပုံမှန်905ကနဲ့ထောင်ဒဏ်ချမှတ်ခံရသူအယောက်ဒီ2150ကျော်ကိုဒီနေ့စစ်ကောင်စီကလူငင်းချန်လာခွင့်ပေးလိုက်ပြီးတည်ရန်ချမှတ်ခံထားသူ38ဦးကိုလည်းထောင်ဒဏ်တစ်ဆက်အဖြစ်ပြောင်းလဲချမှတ်လိုက်ပါတယ်ခံဝန်လက်မှတ်နဲ့လွတ်လာတာဖြစ်ပြီးအများစုဟာထောင်ထဲမှာလွတ်ရနေသူတွေဖြစ်တယ်လို့ပြန်လွတ်လာသူတွေနဲ့နိုင်ငံအကျဉ်းသားကွန်ကြီးစောင့်ရှောက်သူတွေကပြောပါတယ်အချင်းထောင်တွေတဲ့လူခွင့်ရချုပ်ပေါမှုတွေဆိုးဝနေတယ်လို့လည်းလွတ်လာသူတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့ကစုံလားပြည်နယ်အထိမ်းအမှတ်ဖြစ်တဲ့စစ်ကောင်စီကနေပုံမှန်905ကကြီးနဲ့ပြစ်ဒဏ်ကြခံထားရတဲ့သူတွေကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။အခုပြန်လွှတ်ပေးခဲ့တဲ့သူတွေဟာဆီယနာသိမ်းပြီးတဲ့နောက်မှာအာနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်နေဆိုတဲ့အကြောင်းပြချက်နဲ့ဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးတော့မတိမငိမ့်ဖြစ်အောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့သူတွေဖြစ်ပါတယ်စစ်ကောင်စီရဲ့ထုတ်ပြန်ချက်အရအကျဉ်းထောင်အသီးသီးကနေအကျဉ်းသား2153ဦးကိုလွှတ်ပေးလိုက်တာဖြစ်ပါတယ်ဒီကနေ့ပြစ်ဒဏ်လူငိမ့်ခွင်းနဲ့လွတ်မြောက်လာတဲ့အမျိုးသမီးတဦးကတော့အကျဉ်းထောင်နေထဲမှာအကျဉ်းသားတွေဟာလူခွေချိုးဖောက်မှုတွေကိုစိုးစိုးဝါးဝါးခံနေကြရတယ်လို့ကျမ်းမာရေးဆောင်ရှောက်ခွင့်လဲပြေဝစွာမရတာတွေနဲ့ကြုံနေရပါတယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီနေ့တော့ဘာမှမလုပ်ဘူးအခုရေးအရင်ဆုံးဆုံးခံနေရတယ်ဒီမှာလေပြီးတော့အထက်မှာလည်းဟိုဟာပေါ့ညီမတို့ဒီမိန်းမတော်မှလူလို့ရှိရင်ကော်မတီတွေဟိုဟာအဲ့အောင်လို့ကျန်နေရမှာအဲ့ဒီမှာမှဒီနော်လို့ချင်းခလေးတွေပေါ့နော်တစ်ချက်တစ်ပိုးရဲ့ခလေးတွေလည်းညာကြီးကျန်တယ်လို့နမိတ်တော်ကြီးနေထိုင်တဲ့လူတွေရှိတယ်ပေါ့နော်ဟုတ်တတိပိုင်းနေလည်းရှိတယ်ကျမကြီးလည်းချူရင်းနေမှာပြီးတော့မှညီမတို့ဒီမိမဆောင်ကအတော်ဘူးပေါ့နော်ဒါ၃ပွင့်ပေါ့အဲ့၃ပွင့်ရေဒီရောင်ကြီးဆောင်မှာ၃ပွင့်အတရာဝင်ပေါ့နော်တရာဝင်ရဲ့၂ပွင့်စီးမှုလာရေသူတို့ရေကျမကြီးကိုလည်းလုံလောက်မပေးတဲ့အပြင်ပေးဒီတိုင်းပဲရဲ့အလိုပေါ့ဟိုဒီဘောအရင်ဒီဒီနဲ့ညီမဖြစ်နေရတော့သူအခမ်းအနဲ့ဒီစီးထိုးရမယ့်ဟာကိုဝင်မဖို့ဘူးမှာအဲ့လိုမျိုးကြောင့်စီးမကူးထားလိုက်ရတဲ့ဟာကြီးရှိတယ်မှာအဲ့လိုစီးဝါစီးဝါပိုင်းတွေရောပြီးတော့လူအဖေကြီးမှာဒီချိန်ဆောင်မှုရောပေါ့နော်ကညီမဟိုစီးစီးတမလေးငါလုံလုံလေးနေရာကြောင့်ပါလေညီမပြောပြမယ်ညီမပြောတော်တော်အစီအစဉ်ကတော်တော်ဆိုးနေပါလေအဲ့ထဲမှာပိတ်မိလို့ဖြစ်နေမှာတိတော့ခရဟိုဟာလေးတင်းလဲအမောင်ကြတယ်ပေါ့နော
်ပုံမှန်905ကကြီးနဲ့ဖန်းစီခံခဲ့ရတဲ့သူမအနေနဲ့ဒီလ16ရက်နေ့ဆိုရင်လူရက်စစ်ပြီးဖြစ်တယ်လို့လည်းပြောပါတယ်သူမအနေနဲ့ခံဝင်ကိုမထိုးခြင်းမြင့်မဲ့မထိုးမနေရဖိအားပေးမှုရှိခဲ့တာကြောင့်ခံဝင်ထိုးခဲ့ရတယ်လို့လည်းပြောပါတယ်စစ်ကောင်စီဟာပြစ်ဒဏ်လူငင်းခွင့်နဲ့လွှတ်ပေးလိုက်တဲ့သူတွေကိုနောက်တစ်ကြိမ်ပြစ်မှုကျူးလွန်နေဆိုရင်ရှော့ပေါထားတဲ့ပြစ်ဒဏ်ကိုတပေါင်းနဲ့ကြခံရမယ်ဆိုတဲ့ကန့်သက်ချက်နဲ့လွှတ်ပေးလိုက်တာဖြစ်တယ်လို့ဒီကနေ့ပြန်လွတ်မြောက်လာသူတွေကပြောပါတယ်ဒီကနေ့လွတ်လာသူအများစုကတော့လူရက်နီးတဲ့သူတွေဖြစ်ပါတယ်ရန်ကုန်တိုင်းအင်းစိန်ထောင်ကနေအချင်းသူအချင်းသားအယောက်300ကျော်လွတ်မြောက်လာခဲ့ပါတယ်။ဒီထဲမှာတော့တက္ကသိုလ်ကျောင်းသားများတမကကကျောင်းသားတချို့သတင်းနောက်တချို့နဲ့တက်ကြွလှုပ်ရှားသူတချို့ပါဝင်ခဲ့ပါတယ်။အင်းစိန်အချင်းတောင်နဲ့နီးစပ်သူရှင်နေတူကတော့ဒီတစ်ခေါက်ပြစ်ဒဏ်လူငင်းခွင်းနဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပြပါဗျာ။
300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 300 နိုင်ငံကရဲ့ကျောင်းဝင်စစ်တဲ့အပေါ်မှာနိုင်ငံကြီးဖြည့်ဆို့မှုအနေနဲ့ဆောင်ရွက်တယ်လို့မြင်တာပေါ့လေ။ဒါကြောင့်နိုင်ငံကြီးအနေနဲ့ကြည့်ရတယ်တစ်ခါတော့ဖြည့်ဆို့မှုကိုဆက်လုပ်နိုင်တယ်လို့လုပ်လို့ရတယ်လို့မြင်ပါတယ်။
ဒီကနေ့ပြန်လွတ်မြောက်လာတဲ့သူတွေထဲမှာတော့နယ်မြို့တွေဖြစ်တဲ့ဒဝဲအချင်းအောင်ကနေ36ဦး၊ဒိုင်ဦးအချင်းအောင်ကနေ128ဦး၊လာရှိုးအချင်းအောင်ကနေအယောက်20ကျော်ပြန်ပြီးတော့လွတ်မြောက်လာကြတယ်လို့အဲ့ဒီထောင်နေတဲ့နီးစပ်သူတွေကပြောပါတယ်။ဆီယနာသိမ်းပြီးတဲ့နောက်မှာနိုင်ငံရေးပုံမှန်လို့လူသိများတဲ့ပုံမှန်905ကကြီးနဲ့တီးတန့်လူငင်းချမ်းသာခွင့်ပေးတာကဒီတကြိမ်ကပထမဆုံးဖြစ်ပါတယ်။ဒါဟာတရုတ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့မစ္စတာချင်ဂွန်မြန်မာနိုင်ငံကိုရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေတာပါ။နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့စစ်ကောင်စီဟာကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာမှာနိုင်ငံရေးထွက်ပေါက်တစ်ခုရဖို့ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးတာဖြစ်တယ်လို့သုံးသပ်ပါတယ်။
တော့ဒီလူနည်းတွေကိုသူတို့ကလှုပ်ပေးတယ်ဆိုပြီးတော့နိုင်ငံတကာကိုသူတို့ကဒီလိမ့်လေလှည့်ပြောင်းဦးမယ်နိုင်ငံကောင်းဆောင်တွေနိုင်ငံကြီးကောင်းဆောင်တွေတကယ် အဲနာမည်ကြီးတွေပေါ့နော်အဲ့ဒီလူတွေပါမလာခြင်းကကတကယ်တကယ်ကြတော့လူနီးလောက်ကိုသူတို့လွတ်ပြီးပြီးတော့အတယုတ်ကကစားခွက်ပေါ့နော်အဲ့နိုင်ငံရေးရာအဲချိုးကင်မှုပေါ်မှာမူတည်ပြီးတော့သူတို့ထပ်ပေါက်ရှာတယ်လို့တော့ဦးတင်ကျူတာသုံးသပ်တယ်တကယ်တကယ်ကြတော့နိုင်ငံရေးရာသွေးရသားရတော့မဟုတ်ဘူးမယုံမဖြောင့်တဲ့သဘောတွေနဲ့သူတို့ကနိုင်ငံရေးချင်းသားတွေကိုလွတ်ပြီးခြင်းကက
ဒီကနေ့မှာပဲပြစ်ဒဏ်လူငယ်ခွင့်အပြင်တေဒဏ်ကြခံနေရတဲ့အကျဉ်းသူအကျဉ်းသား38ဦးကိုလည်းတေဒဏ်ကနေလူငယ်ခွင့်ပြုပြီးတော့ထောင်နှံတသက်အဖြစ်စစ်ကောင်စီကပြောင်းလဲချမှတ်ခဲ့ပါတယ်။ဒီ38ဦးဟာတနိုင်ငံလုံးမှာရှိတဲ့အကျဉ်းတော်အသီးသီးမှာတေဒဏ်ကြခံနေရသူတွေဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ရဲ့စည်ရင်းအရာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကနေအာဏာသိမ်းလိုက်တဲ့အချိန်ကနေစပြီးတော့နောက်ပိုင်းအခု2023ခုနှစ်မေလ2ရက်နေ့အထိဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားပေါင်းက12,000နီးပါးရှိပါတယ်။အဲ့ဒီထဲကမှ3,930ဦးကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ပါတယ်။စစ်ကောင်စီကတော့ဖမ်းဆီးထားတဲ့သူတွေနဲ့ပြန်လွှတ်ပေးတဲ့သူတွေရဲ့အရေးအတွက်ကိုတိကျထုတ်ပြန်တာမရှိသလို AAPB ကနေထုတ်ပြန်တဲ့စာရင်းတွေကလည်းချဲ့ကားထားတဲ့စာရင်းတွေဆိုပြီးတော့ဝေဖန်ထားပါတယ်ရှင်။